ကချင်ပြည်နယ်ဖားကန်းကနေကာမိုင်းဘက်ကိုဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းကနေလမ်းတစ်လျှောက်ကအရသာပြည်သူ50လောက်ကိုအတင်းကျပ်ခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုပေါ်တာအဖြစ်ခေါ်ဆောင်တာလို့ဒေသခံတချို့ကပြောတယ်လို့တချို့ကတော့ KIA နဲ့ PDF တွေကခြုံခိုတိုက်ခိုက်လာနိုင်ခြင်းမှာအရသာတွေနဲ့အကာအကွယ်ယူဖို့ဖြစ်တယ်လို့ယူဆကြပါတယ်။ရန်ကုန်ကပြေးဖို့လာတဲ့ဖားကန်းဘက်ကသတင်းကိုတော့ကိုငိမ့်ညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီစစ်ကြောင်းဟာနိုဝင်ဘာလ30ရက်နေ့ကဖားကန်းကနေဆင်းလာခဲ့ပြီးဒီဇင်ဘာလ1ရက်နေ့ကဖားကန်းနယ်ကာမိုင်းအကြားနန့်ရရွာကိုရောက်ခဲ့တာပါဒီစစ်ကြောင်းဟာလန်ခီးတလျှောက်ဒေသခံပြည်သူတွေကိုပေါ်တာအဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းဖားကန်းဒေသခံတူက VOA ကိုအခုလိုပြောပါဗျာတကယ
်စစ်ကြောင်းကတော့ဆင်းလာတယ်နန့်ရတော့ဆင်းလာတယ်အဲအဲ့ဒါပေါ်တာစစ်ကောင်ကလမ်းမတွေ့ရတယ်ရောင်းတော့ဘယ်လိုလဲဆင်းလာတယ်ဒါလည်းတူတယ်ဟောခေါ်သွားတယ်အဲ့ဘယ်လေးပါရောလို့ဆိုတော့မြစ်ကြီးဦးမြင့
်နဲ့နန်းရွာကိုရောက်ချိန်မှာတော့အနီးနားကျေးရွာကရဲရွာလူကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တွားရောက်ညှိနှိုင်းတာတွေရှိခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးလောလောဆယ်ဖမ်းဆီးခံရသူအယောက်50ကျော်လောက်ရှိတဲ့အကြောင်းနဲ့ဒီနေ့ကာမိုင်းကိုဆက်လက်ခေါ်ဆောင်သွားခဲ့ပြီးပြန်လွှတ်မဲ့အခြေအနေကိုမသိရသေးကြောင်းအခုလိုပြောပါဗျာ
ဟုတ်ကဲ့ဟောက်ကောင်းဘက်ကနေချင်းပြောင်းစီချောင်းဟောင်းတီအဲ့ကြောင်တော့ဒီကောင်ကကွန်ပျူတာကြီးလေဒီမှာအရာမှာလာတာဒီလိုရှားချင်းချောက်ချင်းလို့ပေါ်ရှိနေခင်ဗျာဒီပုံမှာကတော့ဉာဏ်ရတဲ့ဒီကောင်မင်းတို့ကျွန်တော်ပြန်ထူတော့ပေါ့အဲ့ဒီအကောင်မင်းရဲ့ကျန်ပြီးမလာဘူးလို့ပြောနေတယ်အမေကလည်းပြောစီဒီလိုလူပေါ်တဲ့ဒီလိုပုံစံမျိုးအဲ့ကောင်ကဒီတော့ပြနေတယ်မသိဘူး
ပြီးခဲ့တဲ့အပတ်တွင်းကစစ်ကောင်စီစစ်ကြောင်းဝင်ရောက်လာတာကြောင့်ဖားကန်းမြို့နယ်အတွင်းကတောင်းကော့ကောင်ဆန်းကရင်ကြောင်စတဲ့ရွာတွေကဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်ခဲ့တာတွေရှိသလိုလက်နက်ကြီးကြီးထိတာကြောင့်အရဲသားတွေထိခိုက်ဒဏ်ရာရတာသေဆုံးတာတွေရှိခဲ့ပါတယ်။အော်တိုဘာလအတွင်းက KIO ထိန်းချုပ်ရနယ်မြေအနံ့ပါအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းမှာစစ်ကောင်စီနဲ့ KIA အကြားစစ်ရေးတင်းမာမှုတွေပုံမှန်မြင့်တက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။စီကောင်စီတက်နဲ့ KIA စီရေးတင်းမာမှုတွေဖြစ်နေချိန်မှာပဲအရသာပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလူရဲမှုတွေစတဲ့ရာဇဝတ်မှုတွေလည်းမကြာခဏဖြစ်ပွားနေပါဗျ။ဒီကနေ့မနက်ကလည်းလုံကင်းကျေးရွာမှာရှိတဲ့ဖုံးဆိုင်တစ်ဆိုင်မှာဓားတိုက်မှုဖြစ်ပွားခဲ့ပါဗျာ။